ဦးမင်းလွင်ဦးခင်ဗျာဒီကနေ့ဒီသတင်းစာမှာဆိုလို့ရှိရင်လည်းဖော်ပြထားတာရှိပါတယ်ဒီနိုင်ငံတော်ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ကနေပြီးတော့တရားသူကြီးတွေနဲ့တရားစီရင်ဆိုင်ရာပုဂ္ဂိုလ်တွေကိုဒီပြောဆိုတာတွေရှိပါတယ်ဥပမာသတင်းစာမှာဖော်ပြထားတာဆိုရင်တရားသူကြီးများသည့်နိုင်ငံတော်တရားရုံးများကိုစားပြုသူများဖြစ်ဥပဒေအရာရှိများရဲတပ်ဖွဲ့တို့နဲ့ပူးပေါင်းပြီးပြည်သူများကိုဥပဒေနဲ့အညီကူညီဖို့တိုက်တွန်းတယ်လို့ရေးထားပါတယ်ဆက်ပြီးတော့ဒီမှာနိုင်ငံတော်၏မူဝါဒနဲ့လုပ်ငန်းများကိုနားလည်ခံယူပြီးနိုင်ငံတော်ကိုဝိုင်းဝန်းတည်ထောင်နိုင်ရေးအသိစိတ်ဖြင့်ပြည်သူအကျိုးပြုတရားစီရင်ရေးစနစ်ထွန်းကားအောင်ဆောင်ရွက်အမြန်ဆုံးတရားစီရင်ခြင်းဖြင့်အမှန်ဆုံးတရားစီရင်ရေးအောင်မြင်စေကြိုးပမ်းဆိုပြီးတော့ဒီဗိုလ်ချုပ်ကြီးသိန်းစိန်ပြောကြားတာကိုဒီသတင်းစာမှာဖော်ပြပါတယ်ဒါဒီကနေ့ဆိုရင်ဒါတရားသူကြီးတွေကိုပြောကြားတာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာမနီးကသတင်းစာမှာလည်းကျွန်တော်တို့ပြည်နယ်နဲ့တိုင်းမှာတာဝန်ထမ်းဆောင်နေကြတဲ့ဥပဒေအရာရှိတွေကိုခေါ်ပြီးတော့ဒီဥပဒေပိုင်းဆိုင်ရာကိစ္စရာဒီမှာမှန်မှန်မြန်မြန်လှုပ်ထောင်နိုင်ဖို့အတွက်ပြောတာတွေရှိတယ်။အဲ့ဒီမှာတစ်ခုထူကြတာကတော့ကျွန်တော်တို့ဒီနိုင်ငံတော်ရဲ့မူဝါဒလမ်းစဉ်9ချက်ကိုချက်လို့ဖြည့်ဆည်းဖြစ်တဲ့အန်ဒီရီကနေပြီးတော့အကာအကွယ်ပေးရမယ်ဆိုပြီးတော့လေမနေ့ကဥပဒေအရာရှိတွေကိုပြောခဲ့တာတွေရှိပါတယ်။အဲ့တော့ဒီလိုမျိုးပြောခဲ့တဲ့ဥစ္စာတွေကကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဒါမဲ့2010ရွေးကောက်ပွဲအတွက်ဥပဒေအရာရှိတွေနဲ့တရားသူကြီးတွေကိုခေါ်ယူပြီးတော့တတိပေးတယ်လို့ပဲကျွန်တော်တို့အနေနဲ့ထင်မြင်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့နောက်တစ်ခုကဒီမှာဒီဗိုလ်ချုပ်ကြီးသိန်းစိန်ညွှန်ကြားသလိုပဲတရားစီရင်ရေးမှာအမြန်ဆုံးတရားစီရင်ခြင်းဖြင့်အမှန်ဆုံးတရားစီရင်ရေးဒီဥပဒေအတိုင်းလုပ်ရေးဆိုတာမျိုးတွေကိုတကယ်တမ်းဗမာပြည်တရားစီရင်ရေးမှာရှိပါသလားဒါမှမဟုတ်မရှိဘူးလားဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ခင်ဗျာဥပဒေနဲ့အညီတရားစီရင်ရေးဆိုတာကတော့ဒီလက်ရှိကာလမှာအလွန်ပြောရတာခေရင်းတဲ့ကိစ္စဖြစ်ပါတယ်ဥပဒေပြဋ္ဌာန်းချက်တွေကတော့ကျွန်တော်တို့ပြည်ပြည်ကြကြရှိတယ်သို့တော်လည်းပဲဥပဒေရရှိပြီနဲ့တရားသူကြီးတွေကဥပဒေပြဋ္ဌာန်းချက်တွေအတိုင်းလိုက်နာဆောင်ရွက်မှုမရှိတဲ့အတွက်လက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာတော့မြန်မြန်နဲ့မှန်မှန်တရားစီရင်ရေးဆိုတာမဖြစ်နိုင်သေးဘူးဆိုတာကိုပဲကျွန်တော်တို့အနေနဲ့ပြောချင်ပါတယ်ခင်ဗျာ
နောက်တစ်ခုကဒီနိုင်ငံရေးအင်အားစုတွေအတိုက်အခံတွေပေါ်မှာတရားစီရင်တာနဲ့ပတ်သက်လို့ဟု
တ်ကဲ့နိုင်ငံရေးအင်အားစုတွေနဲ့ဒီကျောင်းသားလူငယ်တွေပေါ်မှာဒီမိုကရေစီရေးလှုပ်ရှားတဲ့သူတွေပေါ်မှာတရားစီရင်တဲ့အခါမှာလည်းအလွန်တရာမှပင်အကျဉ်းကြီးဆန်နေဆိုတာကိုကျွန်တော်တွေ့ရှိရတယ်အထူးသဖြင့်ပြောချင်တာကတော့အင်းစိန်ထောင်အတွင်းမှာဖွင့်လှစ်လိုက်တဲ့ဒါအထူးတရားရုံးတွေကဒီစစ်ဆေးစီရင်ကြားနာတာဖြစ်တယ်အဲ့တော့အဲ့ဒီတွေကိုတက်သေးတွေလာရောက်ထွက်ဆိုဖို့ဆိုတာကအလွန်မလွယ်ကူတဲ့ကိစ္စဖြစ်တယ်အဲ့တော့တက်တဲ့တွေကိုခေါ်ယူပေးဖို့တရားရုံးမှာတာဝန်ရှိသောညာလေတရားရုံးကဒီကိစ္စကိုရှေ့လျှူထားတယ်ဆိုတာကိုကျွန်တော်တို့တွေ့ရှိရတယ်။အဲ့တော့ရုံးမှာလာရောက်တက်တဲ့ထွက်ဆိုတာကလည်းကျွန်တော်တို့စွာရှင်တွေရက်ွက်ကောင်စီအဖွဲ့ဝင်တွေရဲတွေဒီတက်တဲ့ထွက်ချက်တွေပေါ်မှာပဲမူတည်ပြီးတော့အပြစ်ပေးနေတယ်ဆိုတာကိုကျွန်တော်တို့အမှုတော်တော်များများမှာသိရှိနေရတဲ့အတွက်ဒါကမျှတာတဲ့တရားစီရင်မဟုတ်ဘူးမှန်ကန်တဲ့တရားစီရင်မဟုတ်ဘူးဆိုတာကိုကျွန်တော်ပြောချင်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံအမြင့်ဆုံးတရားရုံးချုပ်ကနေပြီးတော့ဆုံးဖြတ်ထားတဲ့စီရင်ထုံးကိုတော့မှလှည့်လည်ရှိပြီးဆုံးဖြတ်ထားတဲ့အမှုတော်တော်များများရှိတယ်ဆိုတာကိုကျွန်တော်တို့သိရှိရပါတယ်ခင်ဗျာ
။နောက်တစ်ခုကျွန်တော်မေးချင်တာရှိပါတယ်အခုဒီမြန်မာနိုင်ငံကစာနယ်ဇင်းတချို့မှာလည်းရေးတာတွေ့ရပါတယ်ဒီရာဇဝတ်မှုကျူးလွန်သူတွေကိုလဲလှယ်တဲ့ဒီဥပဒေဒီသဘောတူစာချုပ်နဲ့ပတ်သက်လို့ဖော်ပြလာတာတွေတွေ့ရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့ဦးမင်းလွင်ဦးဘာတွေလေ့လာထားတာရှိပါလဲ
ဟုတ်ကဲ့ခင်ဗျာဒီဥပဒေကကျွန်တော်2004ခုနှစ်ကနေပြီးတော့စတင်ပြဋ္ဌာန်းတဲ့ဥပဒေဖြစ်တယ်။ပြဋ္ဌာန်းစဉ်တုန်းကတော့ကျွန်တော်တို့ဒီနေဇာထိုင်းနိုင်ငံနဲ့တရုတ်နိုင်ငံနေနှစ်နိုင်ငံနေဇာကြားမှာဖြစ်ပွားတဲ့မူရေးဆေးဝါးကိစ္စမှာတရားခဏ်ချင်းလေးလေးတဲ့ကိစ္စတရားခဏ်ချင်းဖမ်းဆီးတဲ့ကိစ္စနောက်ပြီးတော့လူကုန်ကူးတဲ့ကိစ္စရဒီမှာအရေးယူနိုင်ဖို့အတွက်နှစ်နိုင်ငံသဘောတူညီမှုတွေအနေနဲ့ဒီဥပဒေကိုပြဋ္ဌာန်းပြီးလိုက်နာဆောင်ရွက်တယ်ဆိုတာကိုကျွန်တော်သိရှိရတယ်။ဒါပေမဲ့အခုနောက်ပိုင်းနေမှာကျွန်တော်တို့ဒီနေဇာအဖွဲ့အစည်းတွေနဲ့ဆက်ဆံနေမတရားအသိအနှံနဲ့ဆက်ဆံနေနောက်ပြီးတော့ဒီဘက်မှာတင်းနှံနေတွားတက်တယ်ဆိုတဲ့ကိစ္စတွေပေါ်ပေါက်လာတာဖြစ်တယ်။အဲ့တော့အဲ့ဒီဥစ္စာတွေမှာဒီနောက်ပိုင်းမှာအတိုက်ခံအင်အားစုတွေကိုဖိနှိပ်ဖို့ရည်ရွယ်ပြီးတော့ဒီဥပဒေကိုပြန်လည်ဖော်ပြလာတယ်လို့ပဲကျွန်တော်အနေနဲ့ထင်ယူဆပါတယ်။အင်းကြီးနာချင်းနိုင်ငံတွေမှာခူအောင်နေတဲ့အတိုက်ခံအင်အားစုတွေကိုရည်ရွယ်ပြီးတော့ဖိနှိပ်နိုင်ဖို့အတွက်ဒီဥပဒေကိုပြန်လည်ဖော်ပြလာတယ်လို့ပဲကျွန်တော်တို့ထင်ယူဆပါတယ်ခင်ဗျ။
ဟုတ်ကဲ့ဦးမင်းလုံးခင်ဗျာကျေးဇူးများတင်ပါတယ်
ဟုတ်ကဲ့ပါဗျာ